အစိုးရရဲ့ငင်းငင်းကော်မရှင်နဲ့ NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်မရေးထိုးတဲ့အတိုင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဟာဒီကနေ့တရုတ်နိုင်ငံမှာပြည်ဆုံပြီးတိုက်ပွဲတွေလျှော့ချရင်းနဲ့ငင်းငင်းလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲဟာငင်းငင်းအတွက်လမ်းပွင့်သွားတယ်လို့အပြည့်သဘောဆောင်တဲ့ဆွေးနွေးပွဲဖြစ်လေတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ TNLA ခေါ်တအောင်ပလောင်ဖွဲ့ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် PC ဟာ PSLF TNLA ခေါ်တအံပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့မနေ့၈နာရီခွဲလောက်ကစတင်ပြီးတနအီကျော်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးဖြစ်ကြတွေကိုဆွေးနွေးပွဲမှာပါဝင်တယောက်ခဲ့တဲ့ PSLF TNLA ခေါ်တအံပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗမုတအိုက်ကျော်ကအခုလိုပြောပါတယ်။
ဒီကနေ့ဒီမှာလည်းဒီတစ်ဖက်နဲ့တစ်ဖက်အရင်ချင်းပါလေဒီကတော့ဒီပြည်ပေါ်ရွှေချောက်ကိုပြစ်စားရနေချင်းဖြစ်စမှာဆက်လက်ဆောင်ရွက်မှုဒီရှိချောက်ပြစ်ဆောင်စလို့ကိုဒီလိုမျိုးပဲအကြောက်အရင်ကစိတ်မဖြစ်ပါနောက်ဆိုတော့ဒီရလာကတော့နောက်ပြန်ပြစ်ဆောင်မှုနောက်ပြလာတော့နောက်လာရပြန်ပြစ်ဆောင်မှုအဲ့ဒါကတော့ပြစ်ချာ
အစိုးရရဲ့ညီကြေးရေးကော်မရှင်ကိုဦးသိန်းစောနဲ့ဦးခင်စောဦးတို့ကဦးဆောင်တက်ရောက်ခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲကိုတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ရဲ့ဂျာဝင်ဆောင်ရွက်မှုအရကျင်းပတာဖြစ်ပြီး KIO KIA ကချင်တပ်ဖွဲ့နဲ့ UWSA ဝါချက်ဖွဲ့ကတာဝန်ရှိသူတွေလည်းဆွေးနွေးပွဲမှာတက်တည်ဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်ကြောင်းဗမုတအိုက်ကျော်ကပြောပါတယ်။
ဒီဒီတော့ဖော်မက်စ်မျိုးရှိပါတယ်ဒါဆိုတော့ဒီလမ်းမှာလောက်လောက်ပြီးစောင့်ကြည့်တယ်လည်းအလန်ကြည့်ပါဘာဒါဒီအပြည့်အစုံကြီးနဲ့ပြုလုပ်မှုလည်းကျွန်တော်အဆူကြည့်ထားတယ်သူတို့လည်းစဉ်းစားနေနေပါတ
ယ်ရှိအစိုးရရဲ့ငင်းကြေးကော်မရှင်နဲ့ဆွေးနွေးနေတဲ့လက်နက်ကိုင်ဖွဲ့၃ဖွဲ့ဟာ KIO KIA ကချင်တပ်ဖွဲ့ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ SSPB SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေနဲ့အတူFPNCC ကပြည်တော်စုငင်းကြမ်းရေးဆွေးနွေးညှိနှိုင်းရေးကော်မရှင်မှာပါဝင်တဲ့အဖွဲ့တွေဖြစ်ပါတယ် FPNCC ကအစိုးရနဲ့ဆွေးနွေးရာမှာအဖွဲ့ဝင်9ဖွဲ့အားလုံးပါဝင်ဖို့ကိုအစဉ်တစိုက်တောင်းဆိုထားတာဖြစ်ပြီးအစိုးရနဲ့တက်မတော်ဘက်ကတော့ FPNCC ကိုတရားဝင်လက်ခံထားတာမရှိသေးပါဘူးလက်ရှိဆွေးနွေးပွဲကတော့ပဏာမတွေ့ဆုံတာဖြစ်ပြီးတွေ့ဆုံဆွေးနွေးပွဲကိုအဟံတားဖြစ်စီတဲ့အချက်တွေကိုအပြန်အလှန်ထောက်ပြတာတွေရှိပေမဲ့အသေးစိတ်ဆွေးနွေးမဲ့အချက်တွေကိုမညီနိုင်ရသေးသလိုသတင်းထုတ်ပြန်တာလည်းမရှိသေးပါဘူး။ဒီနေ့ငင်းကြေးကော်မရှင် PC နဲ့လက်နက်ကိုင်အဖွဲ့၃ဖွဲ့ဆွေးနွေးမှုအပေါ်မှာတော့နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုကအခုလိုတုံးသက်ပါတယ်
။ကျွန်တော်2016ခုကတည်းကဆွေးနွေးရတာပထမအကြိမ်ညီလာခံမတိုင်ခင်မဲလာမှာဒီ၃ဘွဲ့အနေနဲ့လက်နက်ဒေါ်လာကြီးကိုစွန့်ရမယ်ဆိုစိတ်နဲ့တခုထုတ်ခိုင်းတယ်။အဲတော့ဒီ၃ဘွဲ့ကတော့ပြန်ထုတ်ပြတာကတော့လက်ရှိပြည်ပခတွေကိုနည်းနည်းလေးနဲ့ဖြည့်ရှင်းတယ်ဆိုပြီးတော့ပြန်ပြီးတော့ကျန်ရရထုတ်တယ်အဲတော့မပြေမလည်ဖြစ်ပြီးတော့ဆက်မတွေ့ပြဘူးပေါ့နော်။အဲတော့အခုတစ်ခါတွေ့တဲ့ခါမှာလည်းဒီစီဘက်ကတောင်းဆိုမယ်လို့ကျွန်တော်သိထားတာတော့ဒီဟာကိုစိတ်နဲ့ပြန်ထုတ်ပေးဖို့ပဲ။နော်။အဲတော့ဒီစကလုံးဟောအသုံးလုံးနဲ့ပတ်သက်ပြီးတော့ဘလို့နားလည်မှုယူပြီးကြော်ဖြတ်မလဲဆိုတော့အရေးကြီးနေတယ်။အဲဒါကိုကြော်ဖြတ်နိုင်မှဒီနောက်ဆက်သွားလို့ရမယ်လို့ထင်တယ
်။တတိယအကြိမ်ပြည်လုံးစည်းဝေးအပြီးမှာတော့ KIO KIA ကချင်တပ်ဖွဲ့ဟာအစိုးရငင်းကြမ်းရေးကော်မရှင်နဲ့တကြိမ်တမတော်ကိုယ်စားလှယ်အဖွဲ့နဲ့နှစ်ကြိမ်တွဲဆုံဆွေးနွေးခဲ့ပေမဲ့သဘောတူညီချက်ရရှိကြောင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လကကျင်းပတဲ့တတိယအကြိမ်ပြည်လုံးစည်းဝေးမှာတော့ FPNCC အဖွဲ့ဝင်9ဖွဲ့ကိုနိုင်ငံတော်အတိုင်အတာပုဂ္ဂိုလ်နဲ့တံတော်ကောင်းဆောင်တွေက၄ဘွဲ့နဲ့တစ်ကြိမ်၃ဘွဲ့နဲ့တစ်ကြိမ်ပြီးကားစီခွဲပြီးဆွေးနွေးခဲ့တယ်လို့ငင်းကြမ်းရေးလုပ်ငန်းရှင်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့သဘောတူညီခဲ့ကြပါတယ်။ဒီလိုသဘောတူခဲ့ပြီးနောက်ပိုင်းမှာ TNLA ခေါ်တအံပလောင်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတံတော်ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီး KIO ကချင်တပ်ဖွဲ့နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။